ပြီးခဲ့တဲ့ရက်ပိုင်းကထွက်ပေါ်လာတဲ့ AP သတင်းတပုတ်ကြောင့်အစိုးရနဲ့တပ်မတော်အတိုင်းဝိုင်းနိုင်ငံရေးသမားတွေအတိုင်းဝိုင်းနဲ့မီဒီယာအတိုင်းဝိုင်းတွေကြားမှာလှုပ်လှုပ်ရှားရှားဖြစ်သွားစေခဲ့ပါတယ်။အဲဒါကတော့ရခိုင်ပြည်နယ်မူစီတော်မြို့နယ်ကုတာပြင်ကျေးရွာပတ်ဝန်းကျင်မှာလူတွေအစုလိုက်အပြုံလိုက်မြှုပ်နှံထားတဲ့နေရာ၅နေရာရှိတဲ့အကြောင်းဒီလူတွေဟာလုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်တိုက်ဆုံးခဲ့တာဖြစ်ပြီးအလောင်းတွေကိုမမှတ်မိအောင်မျက်နှာကိုအက်စစ်နဲ့လောင်းထားတာတနတ်နဲ့ပြက်ကတ်ဖျက်ဆီးထားတာမျိုးတွေရှိကြောင်းမျက်မြင်သက်သေတွေနဲ့ဂျိုဒူတပ်ပုံတွေကိုကိုးကားပြီး AP ကသတင်းထုတ်ပြန်ခဲ့လို့ဖြစ်ပါတယ်။အဲ့ဒီသက်သေတွေရဲ့ပြောပြချက်အရတပ်မတော်ကနေအကြမ်းဖက်သမားတွေကိုတံပြန်နှိမ်နှင်းခဲ့တဲ့ကာလအတွင်းဂူတာရက်ရွာသားယာနဲ့ချီပြီးတိုက်ဆုံးခဲ့တယ်လို့ဆိုပါတယ်။သိမကြသေးခင်ကာလတုန်းကအင်ဒင်းရွာမှာမွတ်စလင်ရွာသား၁၀ယောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တိုင်းသားတွေကတပ်ဖြတ်ပြီးအလောင်းတွေကိုစုပြုံမြုံနှံတဲ့ကိစ္စပေါ်ပေါက်ခဲ့ပြီးအခုနောက်ထပ်ဂူတာရက်ရွာကိစ္စထပ်ပေါ်လာတဲ့အတွက်အစိုးရနဲ့တပ်မတော်ကိုခေါင်းနှမ်းကြီးသွားစေတာအမှန်ပါပဲ။ဒီအတွက်ပြည်ထောင်စုအစိုးရဟာအခုကိစ္စဖြစ်စဉ်အမှန်စုံစမ်းစစ်ဆေးဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုညွှန်ကြားခဲ့ပါတယ်။ညွှန်ကြားချက်နဲ့အညီရခိုင်ပြည်နယ်အစိုးရအဖွဲ့ဟာမူသီတော်မြို့နယ်အုပ်ချုပ်ရေးမှူးအမှတ်3နယ်ကြားဆောင်ရဲတပ်ဖွဲ့နယ်မြေမှူးလုံခြုံရေးအုပ်ချုပ်ရေးကူတာရက်ကြီးရွာအုတ်ချုပ်ရေးမှုနဲ့ရမိရပ်ဖရီအပါဝင်၁၈ယောက်ပါဝင်တဲ့အဖွဲ့ကိုစေလွတ်ခဲ့ပါတယ်စေလွတ်ခဲ့ပြီးတဲ့နောက်သတင်းထုတ်ပြန်ခဲ့တာကတော့ AB သတင်းမှန်ကန်မှုမရှိပါဘူးဆိုတာပါပဲဒါပေမဲ့သတင်းကိုလုံးလုံးကြီးညှင်းလိုက်တာမျိုးမဟုတ်ပါဘူးပြီးခဲ့တဲ့ဩဂုတ်လ၂၈ရက်နေ့တုန်းကလုံခြုံရေးတပ်ဖွဲ့ဝင်တွေနယ်မြေရှင်းလင်းချိန်ကူတာရက်ရွာမှာအကြမ်းဖက်သမားတွေအပါအဝင်ရွာသား900လောက်နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအဲ့ဒီတိုက်ပွဲအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တယောက်ဒဏ်ရာရရှိပြီးအကြမ်းဖက်သမားအလောင်း16လောင်းရရှိခဲ့တဲ့အကြောင်းအဲ့ဒီအလောင်းတွေကိုစနစ်တကျမြုပ်နှံသိမ်းညိုခဲ့တာရှိတယ်လို့ရှင်းလင်းပါတယ်လူသေးလောင်းတွေမြုပ်နှံထားတာတွေရှိတယ်ဒါပေမဲ့အစုလိုက်အပြုံလိုက်တတ်တာမဟုတ်ဘူးတိုက်ပွဲမှာသေလို့မြုပ်နှံတာလို့ဆိုတဲ့သဘောမျိုးပဲဖြစ်ပါတယ်ဒါပေမဲ့ဒီနေ့အထိအစိုးရနဲ့လုံခြုံရေးပိုင်းဆိုင်ရာတာဝန်ရှိသူတွေဟာ AP အပါအဝင်သတင်းမီဒီယာတွေကိုဂူတာရက်ကြေးရွာကိုတွားရောက်ခွင့်ပြုတာမျိုးမရှိသေးတယ်လို့အရင်လူအစုလိုက်ပြုံလိုက်အသက်ခံခဲ့ရတဲ့အင်းင်းရွာဘက်ကလည်းတွားခွင့်မပေးသေးပါဘူးဒီနေ့အချိန်ထိအာဏာပိုင်တွေကသတင်းမီဒီယာတွေကိုရခိုင်ပြည်နယ်အတွင်းလွတ်လွတ်လပ်လပ်သတင်းယူခွင့်မပေးလို့အခုလိုပြဿနာတွေပေါ်ပေါက်လာရတာဖြစ်ပါတယ်အခုဒီဘက်ဒီကြောင်းတွေဆက်လက်တင်ပြသွားပါမယ်ဒီကရဲ2019ခုနှစ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့တွေကရဲတပ်ဖွဲ့စခန်းတွေနဲ့ရဲကင်းစခန်းတွေကိုဝန်တိုက်လို့ရဲတပ်ဖွဲ့ဝင်တွေနဲ့အချက်သားဝန်ထမ်းတချို့တေးကြီးဒဏ်ရာမှုတွေရှိခဲ့ပါတယ်။အဲ့ဒီနောက်ပိုင်းအဲ့ဒီအကြမ်းဖက်သမားတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်ပြီးနှိမ်နင်းတဲ့အခါမှာ9ရက်အတွင်းအကြမ်းဖက်သမားအလောင်း380ရောရခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကတော့တေဆုံးမှုမရှိပါဘူး။ပြောရရင်အဲ့ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတမတော်ဘက်ကလုံလောက်တဲ့သတင်းထုတ်ပြန်မှုတွေလုပ်ထားတာမတွေ့ရပါဘူးဖြစ်စဉ်ဖြစ်ပွားပြီး9လကျော်ကြာတဲ့ဒီကနေ့အချိန်ထိမလုပ်ခဲ့တာပါတကယ်ဆိုအကြမ်းဖက်သမားတွေကိုနှိမ်နင်းတဲ့ကာလအတွင်းဘယ်ကြေးရွာတွေမှာဘသူတွေနဲ့ဘလူတိုက်ပွဲတွေဖြစ်ပွားတယ်အဲ့ဒီတိုက်ပွဲတွေအတွင်းအကြမ်းဖက်သမားဘယ်နှစ်ယောက်တေဆုံးတယ်အဲ့ဒီတေဆုံးသူတွေကိုဘယ်နေရာမှာဘယ်ပုံဘယ်နည်းနဲ့မြှုပ်နှံထားတယ်ဘယ်နေရာတွေမှာအကြမ်းဖက်သမားဒါမှမဟုတ်တန်တရာရှိသူဘလောက်ကိုဖမ်းဆီးရမိတယ်သူတို့တွေကိုဘယ်မှာချုပ်နှောင်ထားတယ်အဆရှိသဖြင့်ထုတ်ပြန်မှုတင်ပါတယ်ဒါဆိုရင်အခု AP သတင်းဌာနကထုတ်ပြန်တယ်လို့အစုလိုက်အပြုံလိုက်မြုံနှံထားတဲ့နေရာတွေရှာတွေ့တယ်ဆိုတဲ့ပြဿနာမျိုးကိုလည်းကာကွယ်ပြီးသားဖြစ်နေပါတယ်လက်ရှိအခြေအနေမြန်မာနိုင်ငံထဲမှာရခိုင်ပြည်နယ်ဟာသတင်းရယူဖို့အခက်အခဲဆုံးနေရာတစ်ခုဖြစ်လာနေပါတယ်ဘူးစီတော်မောင်းတော်ပါတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုအစိုးရနဲ့လုံခြုံရေးအဖွဲ့တွေရဲ့စီစဉ်ပေးမှုနဲ့ပဲသတင်းသမားတွေသွားရောက်ခွင့်ရကြပါတယ်။သွားတဲ့နေရာမှာလဲလုံခြုံရေးဆိုတဲ့အကြောင်းပြချက်နဲ့ပို့ပေးတဲ့နေရာရောက်ပြပေးတဲ့နေရာကြည့်ခွင့်ပြုသူတွေကိုမေးဆိုတဲ့အခြေအနေမျိုးထဲမပို့ပါဘူး။အဲ့ဒီတဲကတချို့ဆိုရင်လက်နက်ကန်ရွာသားတွေရဲ့အကြီးအကျယ်ရံမူတာမျိုးတောင်ရှိခဲ့ပါတယ်။ဒီလောက်ပဲလားဆိုတော့မကပါဘူး။ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေလိုနေရာမှာတော့သတင်းယူလို့လွယ်တာမဟုတ်ပါဘူး။မွတ်စလင်တသိန်းလောက်ကိုပိတ်လောင်ထားတဲ့ဒုက္ခသည်စခန်းတွေထဲသတင်းသမားတွေဝင်ခွင့်မရပါဘူးခွင့်ပြုချက်ရှိမှခွင့်ပြုတဲ့နေရာတချို့ သွားလည်လာခွင့်ရနိုင်ပါတယ်။တိတ်မကြသေးခင်တုန်းကစစ်တွေမြို့လေကောင်မှာရုတ်တံရိုက်ကူးတဲ့ဂျာမန်ရုတ်တံအဖွဲ့နဲ့အခြားရုတ်တံတစ်ဖွဲ့ဒေသခံတွေကရန်မူလို့ရဲကသူတို့ကိုထိမ့်သိမ်းပြီးရန်ကုန်ကိုပြန်ပို့ရတဲ့ဖြစ်စဉ်ရှိခဲ့ပူပါတယ်။တကယ်တော့ရခိုင်ပြည်နယ်ကပြည်ပကတွေကိုဖြည့်ရှင်းရမှာလွတ်လပ်စွာသတင်းရယူဖော်ပြခွင့်ရရှိရေးဟာလည်းအရေးကြီးတဲ့အချက်တစ်ချက်အနေနဲ့ပါဝင်ပါတယ်။အရင်ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဟောင်းကိုဖီအာနန်အကြံပေးကော်ဖီကရောအဲ့ဒါတွေကိုအကောင့်ထဲပေါ်ပေးမဲ့အဖွဲ့နဲ့ပတ်သက်ပြီးအကြံပေးမဲ့မစ္စတာဆူရာကီရတ်ဦးဆောင်တဲ့အဖွဲ့ကပါဒီအချက်တွေကိုထောက်ပြထားပါတယ်။ဒါပေမဲ့ဒီအကြံပေးချက်တွေကိုလုံခြုံရေးတာဝန်ရှိသူတွေဘက်ကစနစ်တကျအကောင့်ထဲမဖော်ရင်အခု AP သတင်းဌာနကဖော်ထုတ်ရေးသားတဲ့ကိစ္စမျိုးနောက်ထပ်ကြုံရနိုင်ွယ်ရှိနေပါသေးကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။